စကိုင်းတိုင်းကလေးမြို့အနီးကကြေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးစစ်ရေးအခြေအနေတင်းမာနေပါတယ်။စစ်ကောင်စီဘက်ကအင်အားတိုးချတာကြောင့်ဒေသခံတွေကလည်းတိုက်ပွဲကြီးတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုညင်းညာကပြောပြပေးပါပါခင်ဗျာ
။စကိုင်းတိုင်းကလေးမြို့နယ်တွေကကြောက်ပြုတ်ရွာမှာမနေ့နိုဝင်ဘာ21ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကလေးမြို့နယ်တောင်ပိုင်းမြစ်တာမြစ်အရှိတ်အကမ်းမှာရှိတဲ့ကြောက်ပြုတ်ရွာကဒေသခံတွေကတော့တိုက်ပွဲတွေကြောင့်နိုဝင်ဘာလဇန်ပိုင်းကတည်းကထွက်ပြေးနေရတဲ့အတွက်ရွာထဲမှာလောလောဆယ်နေထိုင်သူမရှိဘဲစစ်တပ်ဘက်ကတပ်စခန်းချထားတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့နိုဝင်ဘာ22ရက်မှာလည်းတိုက်ပွဲတွေမရှိပေမဲ့စစ်တပ်အင်အားတွေတိုးချနေတဲ့အတွက်စင်ရေးတင်းမာတဲ့အခြေအနေမှာရှိနေတယ်လို့ကလေးဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကခုလိုပြောပါတယ်။
မနေ့ကနနေ10နာရီလောက်ကစပြီးတိုက်ပွဲဖြစ်ပါတယ် PDF ကလေးကနေပြီးတော့မှကြောက်ပြုတ်ရွာဘက်ကိုကျွန်တော်တို့သွားပြီးတော့မှတွားရောက်ပစ်ခတ်တိုက်ခိုက်ခဲ့တာပါရွာတွင်းထဲထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်နေ့လယ်တနာရီကျော်တနာရီခွဲလောက်ထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲအပြင်းထန်ခဲ့ပါတယ်စစ်ကောင်စီတပ်ဖွဲ့တွေဘက်ကလက်နက်ကြီးတွေလည်းအသုံးပြုခဲ့ပါတယ်ဗျဒီကနေ့ကတော့အခုချိန်ထိတိုက်ပွဲဖြစ်ပွားမှုမရှိသေးပါဘူးစီအေးတင်းမာမှုအခြေအနေတွေကတော့ဆက်ရှိနေသေးပါစစ်ကောင်စီတပ်ဖွဲ့တွေကတော့အရင်နေ့တွေတည်းကကလေးမျိုးကနေတဖြည်းဖြည်းချင်းတောင်ပိုင်းကိုသူတို့စစ်ကြောင်းလျှောက်တက်ပြီးတော့မှရွှေ့လာခဲ့တဲ့အနေအထားရှိတယ်။မနေ့ကဆိုရင်လည်းတောက်လျှောက်ထောက်ကျန်ကနေစီသားကနေနှမြောင်းနှစ်ချောင်းချောင်းကွာကိုကျော်ပြီးတော့မှအောင်ချမ်းသာကနေပြီးတော့မှဒီမြစ်ရှိဘက်ကန်ကိုကူးနိုင်ဖို့အတွက်ကိုသူတို့ပြင်ဆင်နေတယ်လို့ကျွန်တော်တို့ယူဆပါတယ်ဗျ
။ပြီးခဲ့တဲ့သတင်းပတ်ကကလေးဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့စခန်းတစ်ခုကိုစစ်တပ်ကဝင်ရောက်စီးနှင်ခဲ့ပြီးမိန်းကလေးအဖွဲ့ဝင်၈ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်။သူတို့အချိန်နေနဲ့ပတ်သက်လို့အတိအကျမသိရသေးဘူးလို့ကလေးပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ
်။အရင်ဘက်ကတိုက်ပွဲတော့မှအရင်ဘက်ကဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့ဒီစစ်ကောင်စီတပ်ဖွဲ့တွေကကျွန်တော်တို့ PDF ကလေးဖမ်းဆီးခံထားတဲ့ PDF ကလေးတပ်ဖွဲ့ဝင်မျိုးသမီးတွေကိုငကပုတ်ကနေတဆင်ကျွန်တော်တို့မျိုးတွင်းထိခေါ်ထုတ်သွားခဲ့ပြီးပါပြီဗျ။အခုချိန်မှာတော့သူတို့စစ်ချစ်ယူနေတယ်လို့ပဲကျွန်တော်တို့ကြားပါသေးတယ်ဗျ။ကျန်တာတော့ကျွန်တော်တို့မကြားသေးပါဘူး။
စစ်ကောင်စီကဝင်ရောက်စီးနှင်းတိုက်ခိုက်မှုအတွင်းဒေသခံကာကွယ်ရေးအဖွဲ့ဝင်အမျိုးသား2ဦးအမျိုးသမီး2ဦးသေဆုံးခဲ့ပြီးတပ်ဖွဲ့ဝင်အမျိုးသမီး10ဦးအဖမ်းခံခဲ့ရတာပါ။နိုဝင်ဘာ16ရက်ကစလို့ကလေးမြို့ငကပတ်ကျေးရွာအနီးတောထဲမှာရှိတဲ့ကလေး PDF စခန်းတပ်ရင်း3ကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးနောက်မှာအနီးနားကျေးရွာတွေမှာနေစဉ်ရက်ဆက်တိုက်ပွဲတွေဖြစ်ပွားလာပြီးစစ်ရေးအခြေအနေတင်းမာနေတာပါ။ကလေးမြို့နဲ့မဝေးလာတဲ့စံပြကျေးရွာနားမှာအခြေစိုက်ထားတဲ့အမှတ်644စစ်လက်နက်ပစ္စည်းတပ်စုကိုလည်းPDF ဇိုလန်းနဲ့တခြားဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။အခုလိုအပြန်အလှန်တိုက်ခိုက်မှုတွေရှိနေချိန်မှာပဲစစ်ကောင်စီကအင်အားတိုးချဲ့နေတဲ့အတွက်တိုက်ပွဲတွေပိုပြီးပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေပါတယ်။ကလေးမျိုးနီးကကျေးရွာတွေမှာတော့စစ်ကောင်စီကလေကြောင်းအသုံးပြုပြီးရဟတ်အိမ်တွေနဲ့ကင်းလက်နေတယ်လို့ဒေသခံတူကအခုလိုပြောပါတယ
်။ခုမှလည်းတော့ငါကျောင်းရှိပြီးတော့ကျွန်တော်တို့မြို့ပတ်နေတာ။အပေါ်နေမြို့ဝတ်ပတ်နေတယ်နောက်ပြီးတော့မနီးရအရင်ချုပ်ပြီးမှမနီးရဖြစ်တဲ့ကိစ္စနဲ့တော့ဒီလိုမှမနီးရနေမှာနာရီခွေးနာရီဝင်ကြတော့ရှိနေတယ်ဒီအိမ်မှာဒီခက်ကြီးရသူစိတ်မတော်ချရတယ်ဒီကြောင့်ရှိနေဒီနေ့မနေ့ကခန္ဓာဝေရနေမှာချုပ်ပြုတ်ပြုတ်ကိုလင်းနေကြီးနဲ့နေရထုနေတာဟုတ်ရအဲ့ဒါမဟုတ်တော့ဘူးတော့ဒီနေ့ဆိုသူကအကုန်လုံးနေရာမှာဖြတ်ကြည့်ပြီးကိုယ်တော်လေးဒီလိုမျိုးဆိုတော့ဒီလိုပြန်ထလာမယ်ဒါရှိတယ်လို့ပဲကျွန်တော်တို့တုံ့တက်ကြည့်ရတယ်။အဲ့လိုဖြစ်လာနေတဲ့ပြည်သူတွေဖိနှံနေတယ်မှာကူတချို့ဆိုလို့ရှိရင်တော်ရည်တော်ရည်များရှောင်ပြီးရရှိတယ
်။လက်ရှိစစ်ကောင်စီတပ်တွေနေရယူစစ်ကြောင်းထိုးနေတဲ့ကလေးမျိုးတောင်ပိုင်းကျေးရွာတွေအနီးမှာနိုဝင်ဘာလ3ရက်ကစပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။တိုက်ပွဲတွေအတွင်းနေတချို့ကိုစစ်တပ်ကမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီအချိန်ကစလို့နတ်ချောင်းနတ်မြောင်းချောင်းကွာစားတဲ့ကြေးရွာတွေကဒေသခံတွေဟာဘေးလွတ်ရာမှာတိမ်းရှောင်နေရပါတယ်ခင်ဗျာ